အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုဇာပြူရှင်ပြန်ခွင့်ရရှိရေးအဓိကကျတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာဒီကနေ့စတင်မဲပေးနေကြပြီဖြစ်ရာအထက်လွှတ်တော်အမဟီလာရီကလင်တန်နိုင်လိမ့်မယ်လို့စမ်းသစ်သူများကခန့်မှန်းနေကြပါတယ်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်အများဆုံးကြံနေသေးတဲ့အဲ့ဒီပြည်နယ်မှာဟီလာရီကလင်တန်ကိုလူကြိုက်များပါတယ်ပြိုင်ဘက်အထက်လွှတ်တော်မှဘရက်အိုဘားမားကိုအပြတ်နိုင်ဖို့အတွက်လိုအပ်ပေမဲ့လို့သူတို့နှစ်ဦးရဲ့မဲကွာခြားမှုရော့နည်းလာပါတယ်အမှတ်20နဲ့သာနေရာကနေပြီးတော့အခု30အောက်ကိုကျသွားတယ်လို့လည်းဆိုပါတယ်အိုဘားမားကရှေ့ကနေပြည်ထောင်နိုင်ရေးအတွက်ကြိုးပမ်းနေတယ်လို့ပဲဟီလာရီကလင်တန်ကလည်းပဲဆက်လက်ပြီးတော့မဲဆွယ်သွားနိုင်ရေးအတွက်ဒီပြည်ထောင်မှာကြိုးပမ်းနေတာဖြစ်ပါတယ်